မာလီနိုင်ငံမြို့တော်ကဇင်ငယ်ဟိုတယ်မှာဖမ်းဆီးထားတဲ့တရားခဏတွေက80လောက်ဟာအခုခါမှာပြန်လည်လွတ်မြောက်လာခဲ့ပါတယ်။တခဏသမား၄ဦးထက်မနည်းအားအစ္စလမ်ဘာသာရေးကျွတ်ကျော်တဲ့ KOPRD ဟိုတယ်ကိုဝင်ရောက်စီးနင်းခဲ့တယ်လို့ဖမ်းဆီးထားတဲ့တရားခဏတွေက၃ဦးကိုတပ်ပစ်ခဲ့ပါတယ်။မြို့တော်ဘန်မာကိုမှာရှိတဲ့ Radisson Blue Hotel မှာတထပ်ပြီးတထပ်အထူးတပ်ဖွဲ့ဝင်တွေဟာကြံရှိနေတဲ့ဖမ်းဆီးခံတရားခဏတွေကိုလိုက်လံရှာဖွေနေတယ်လို့လုံခြုံရေးဘက်ကလာတဲ့သတင်းတွေကဆိုပါတယ်။ကိုရန်ကျန်းစာရွတ်ဆိုနိုင်သူတွေကိုတနတ်သမားတွေကလွှတ်ပေးခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။အခုခါမှာကုလသမဂ္ဂနဲ့မာလီတပ်ဖွဲ့တွေကဟိုတယ်ကိုဝင်ရောက်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်ဟိုတယ်ကိုသွားရလမ်းကိုလည်းပိတ်ဆို့ထားပါတယ်။ဒီဟိုတယ်ကိုအခုလိုစီးနင်းထားချိန်မှာအပြင်ထွက်ကြည့်ရမျိုးမလုပ်ဘဲနဲ့ကိုယ်နေရာမှာပဲကိုနေကြဖို့လည်းမာလီအစိုးရကမျိုးကန်တွေကိုတတိပေးတိုက်တွန်းထားပါတယ်။ပြင်သစ်ကိုလိုနီဖြစ်ခဲ့ပြီးတဲ့မာလီနိုင်ငံကတရားခံတွေကိုကေတီဆောင်ရရမှာကျွမ်းကျင်တဲ့အထူးတပ်ဖွဲ့ကိုလည်းပြင်သစ်ကဆေးလွတ်ထားပါတယ်။ဒီဟိုတယ်ကိုဝင်ရောက်စီးနင်းမှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာကိုပြောဆိုတာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့လည်းအယ်ခိုင်ရာနဲ့ဆန်ဆက်မှုရှိတဲ့သဘုံနေနဲ့မာလီတပ်ဖွဲ့တွေကြားမှာနှစ်ပေါင်းအတော်ကြာတိုက်ခိုက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။